က်ရှိလူသုံးများနေတဲ့ Facebook, Instagram, Twitter တို့လိုလူမှုကွန်ရက်တွေမပေါ်ခင်တော့ကလူအများဆုံးသုံးခဲ့ကြတဲ့လူမှုကွန်ရက်တစ်ခုက MySpace ဖြစ်ပါတယ်။ကိုယ့်အတွက်တည်ထောင်လုပ်ပေးထားတဲ့ကိုယ့်ရဲ့ online ဘောကနေရ MySpace ပေါ်မှာဓာတ်ပုံဗီဒီယိုနဲ့အသံဖိုင်တွေကိုတင်ပြီးမျှဝေနိုင်ကြပါတယ်။ကိုယ်ဖန်တီးထားတဲ့ MP3 အသံဖိုင်တွေကို online ပေါ်မှာစုစည်းထားနိုင်တာကြောင့် MySpace ဟာဂီတနဲ့ပတ်သက်တဲ့ဖန်တီးသူတွေအတွက်မသုံးမဖြစ်သုံးကြတဲ့လူမှုကွန်ရက်တစ်ခုလို့ဖြစ်ခဲ့တာပါ။MySpace ရဲ့ server အပြောင်းလဲလုပ်ရင်းကနေ MySpace ပေါ်မှာ2016ခုနှစ်မတိုင်ခင်ကတင်ထားခဲ့တဲ့ဓာတ်ပုံဗီဒီယိုအသံဖိုင်တွေအားလုံးပြန်မရနိုင်တော့ဘူးလို့ MySpace ကကြေညာခဲ့တော့ကမ္ဘာဂီတလောကမှာတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။ဂီတဖန်တီးသူအနုပညာရှင်14သန်းလောက်ရဲ့ MySpace ပေါ်ကအသံဖိုင်တန်း90ကျော်ပျောက်သွားခဲ့တာပါ။ကိုယ့်ရဲ့ဖန်တီးမှုတွေကိုကိုယ်တိုင်အတွက်တင်ထားခြင်းလိုပဲဖြစ်ဖြစ်သူများကိုမျှခြင်းလိုပဲဖြစ်ဖြစ် MySpace ပေါ်မှာအတန်ဖိုင်တင်ထားကြသူတွေထဲမှာမြန်မာနိုင်ငံကအဆိုတော်တချို့လဲပါပါတယ်ရောသမမွေအဆိုတော်တားဆိုးဆိုရင်လဲ MySpace ကိုခုံခုံမင်းမင်းသုံးသူတွေထဲမှာတယောက်ပါပါတယ
် MySpace ဆိုတာကျွန်တော်နိုင်ငံထဲမှာကြောက်တဲ့နေချိန်မှာပေါ်ခဲ့ရပါဘောနော်အဲဒီမှာတခြင်းလုပ်မဲ့လူတွေအတွက်ဆိုရင်တခြင်းကြမ်းလေးတင်ရပုံလေးတင်ရဆက်ဆိုရင်ဘောနော်ဒီခေတ်မှာ Facebook လိုမျိုးဘောနော်အဲ့ဒီက MySpace ဆို MySpace မှာပဲကျွန်တော်ဂီတသမားတွေပျော်မွေးကြတယ်တခြင်းတွေနားထောင်ကြတယ်ဆက်ဆိုရင်ဘောနော်မျိုးစုံကကျွန်တော်လည်းအိမ်မှာနိုင်ငံတကာဂီတသမားအများနဲ့ဟိုပေါ့အများဆုံးနဲ့ဆုံးပြီးပြီးတော့ပိတ်မိတ်ဆွေလိုက်ရခဲ့ပါခင်ဗျာ
2003ခုနှစ်မှာစပေါ်ခဲ့တဲ့ MySpace ဟာ2006ခုနှစ်ရောက်ချိန်မှာတော့အမေရိကန်မှာလူသုံးအများဆုံး website တစ်ခုလည်းဖြစ်ခဲ့ပါတယ်။ဂီတဝါဒနာပါသူတွေနာမည်ကြီးဖို့ကြိုးစားနေကြတဲ့အမှုပညာရှင်တွေတက်တစ္ဆာအမှုပညာရှင်တွေသာမကနာမည်ကြီးအဆိုတော်တွေဂီတဖန်တီးသူတွေအားလုံးလို့သုံးခဲ့ကြတဲ့ online ဆုံရက်တစ်ခုဖြစ်ခဲ့ပါတယ်။MySpace ပေါ်မှာတင်တဲ့အသံဖိုင်တွေကိုအားပေးတဲ့ပရိသတ်များလာတာကနေကဘာကျော်အဆိုတော်တွေဂီတအဖွဲ့တွေဖြစ်သွားကြသူတွေလည်းမနှဲပါဘူးဒီကနေ့မှာနာမည်ကြီးနေတဲ့ DJ အဆိုတော် Kelvin Harris အဆိုတော် Lily Allen Theatric Monkeys Rock Guitar အဖွဲ့စတာတွေကဥပမာတချို့ဖြစ်ပါတယ
် MySpace ကပတ်သက်ကြာမကုန်မနဲ့တရှင်းကောက်တင်တဲ့လူရရယ်အဲပြီးရခါမှာအကျွန်တော်တို့ကြိုက်စိတ်ကြိုက်ဖန်နေတဲ့ချင်းတွေလည်းခုနပြောသလိုတင်ထားနိုင်တယ်ဆိုတော့အများကြီးအခက်ကအကျိုးရှိတာပေါ့နော်ဒီခက်ကြာလဲ streaming တွေကဒီခက်က YouTube တွေပါအများကြီးဖြစ်လာပြီဆိုတော့သူတူတဲ့သူဆရာတွေပေါ်လာတဲ့ခါကျတော့တမျိုးပြောင်းသွားပါဘာဒါပေမဲ့အခက်မှာတော့ band space ကမရှိဘူးဆိုရင်ခုနလိုပဲ artist တို့ကပေါ်ပေါက်လာဖို့အတွက်အမတန်ခွန်းနှန်းနေဝမလို့ဆိုရင်စပါတယ
်လွန်ခဲ့တဲ့10နှစ်ကျော်တည်းကစပြီးအမှုပညာရှင်14သန်းလောက်တင်ထားသမျှအတန်ဖိုင်တန်း90လောက်ပျောက်သွားတာကတိတ်ကိုကြီးကျယ်တဲ့ထိခိုက်မှုကြီးဖြစ်ပါတယ်အဆိုတော်သားစုအတွက်လည်းအတန်ဖိုင်တချို့ပြန်မရနိုင်အောင်ပျောက်သွားတယ်လို့ပြောပါတယ်
MySpace မှာကျွန်တော်ကပထမဆုံး theory တစ်ချင်းနေတင်တာပေါ့နော် theory တစ်ချင်းနေတယ်ပြီးရခါကျတော့ကျွန်တော်တချို့သောအင်္ဂလိပ်တစ်ချင်းအနည်းငယ်လည်းတင်ထားခဲ့ပါတယ်ကျွန်တော်နိုင်ငံခြားမှာနေတဲ့အတန်တွင်းထားခဲ့တယ်ဘလို့တွေကတော့ကျွန်တော်တင်ထားတဲ့ကျွန်တော်အကောင့်ရောအဲ theory အကောင့်ရော theory တစ်ချင်းတွေရောကျွန်တော်အကျန်းဖန်တီးထားတဲ့ချင်းတွေရောအကုန်လုံးတော့ပါသွားပါတယ
်အကုန်ပါသွားတယ်ဆိုတာကအဲ့ဒီဟာတွေရော backup တင်ထားတာရှိပါလားရှင
်အဲတချို့ဟာရောရှိရဲ့ချစ်ပါလည်းမရှိတော့ဘူးနော်ကြားတဲ့ခါကျ hard disk တွေပျောက်ပါ냐တာကလည်းဆိုတော့ကျွားရက်ပြောက်သွားပါခင်ဗျာအ
ဲ့တော့ပြန်မရနိုင်တဲ့ဒီလိုမျိုးကိုယ့်ရဲ့ဖန်တီးမှုတွေပျောက်သွားတဲ့အတွက်ကိုဘယ်လိုခံစားရတယ်လို့ပြောချင်လဲရှင
်စိတ်တော့မကောင်းဘူးပေါ့ဗျာကျွန်တော်အနေနဲ့ကတော့ဟိုပေါ့ digital kit မှာကျွန်တော်ကရှိမယ်လို့ပဲထင်တာလေအဲ့လိုမျိုးရုပ်ပြကြီးဖြစ်သွားမယ်လို့လုံးဝထင်မထားဘူးပေါ့နော်အဲ့ခါကျတော့လည်းဖြစ်တော့လည်းတက်ပြီးသက်တာကာမတကာဖြစ်သွားဟုတ်ဒါပေမဲ့ဟိုများသောပြည်ကျွန်တော်ကဟိုပေါ့ random file တွေရှိပါတယ်အမှန်တမ်းပြောတော့ဒါကျွန်တော်တို့ငယ်ငယ်ကကြီးလာရဆိုတချို့တွေတော့ဆိုအမှန်တမ်းပြောတော့ဒါMySpace artist တွေတော့အများကြီးရှိခဲ့တာပေါ့နော်ဒီခုလို YouTuber တွေ YouTube artist တွေလိုမျိုးပဲ MySpace artist တွေရှိခဲ့တယ်သူတို့ရဲ့ဘဝသူတို့ရဲ့မှတ်တမ်းတွေအဲဒီမှာရှိနေခါကြတော့ခုလိုမျိုး digital life ကြီးတစ်ခုကပျောက်သွားရဲဆိုသူတို့အနေနဲ့ကတော့ဒါသူတို့ဘဝဖြတ်သန်းမှုကြီးတစ်ခုလုံးဆုံးရှုံးသွားတယ်လို့တော့ကျွန်တော်တို့လည်းပြောလို့ရရနေထားမှာရှိရပါတော့အမတန်နှမျိုးကိုကောင်းပါတယ်ဆိုတာတွေ့ရပါတယ်ခင်ဗျဟုတ်ဒါပဲနောက်ပိုင်းလည်းကျွန်တော်ဆင်ញင်ရပါတော့ဒီလိုတင်နေတဲ့အကုန်လုံးbacket တွေအကုန်လုံးထားမယ်ဆက်ပြီးတော့ပို့ပြီးတော့လည်းကိုယ့်ရဲ့အားနဲ့ပတ်သက်ပြီးပို့ပြီးတော့copy ထားမယ်ဆိုတော့လည်းတရားမိပါခင်ဗျာ
တကယ်တော့အခုလိုမျိုး MySpace ပေါ်မှာတင်ထားတဲ့ file တွေ server အပြောင်းလဲမှာပျောက်သွားတာလွန်ခဲ့တဲ့တစ်နှစ်ကျော်လောက်ထဲကဖြစ်နေပုံရပါတယ် MySpace သုံးသူတချို့ကသူတို့ file တွေပျောက်ကုန်တယ်လို့အသိပေးတော့အမှားအယွင်းဖြစ်နေတာပါပြင်ဖို့စ조사နေပါတယ်လို့ MySpace ကအစာပိုင်းမှာတုံ့ပြန်ခဲ့တာပါအခုတော့2003ခုနှစ်ကနေ2015ခုနှစ်အထိ MySpace ပေါ်မှာတင်သမျှ file တွေအားလုံးပျောက်သွားတာပြန်မရနိုင်ဘူးဆိုတာကို MySpace ကအသိအမှတ်ပြုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဆင်မပြေဖြစ်ရတဲ့အပေါ်စိတ်မကောင်းပါဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။ Facebook လူမှုကွန်ရက်တွေပေါ်လာချိန်မှာ MySpace သုံးသူတွေနည်းသွားတယ်ဆိုပေမဲ့ကိုယ့်ရဲ့ဖန်တီးမှုတွေကိုတင်ထားတဲ့ online မော်ကွန်းတိုက်သဘောမျိုးသုံးနေကြသူတွေလည်းအများကြီးရှိပါတယ်။အခုလိုအတန်ဖိုင်ပေါင်းတန်း90ကျော်ပျောက်သွားတဲ့အတွက်ကို့အတွက်တံပိုးရှိတာတွေကိုအမြဲတမ်း backup တင်ထားဖို့ထပ်တတိပေးရရောက်တယ်လို့အဆိုတော်သားစုကပြောပါတယ် အွန်လိုင်းပေါ်မှာတင်ထားရင်မပြောင်းနိုင်ဘူးဆိုတာမဟုတ်ဘူးဆိုတဲ့သက်တည်ပဲလို့သူကထောက်ပြပါတယ
်မပြောင်းဘူးဆိုတာတော့မဖြစ်နိုင်ဘူးเนาะအခု MySpace ကတင်ခဲ့တာပဲဟိုကျွန်တော်တို့ဖျားလည်းဟောထားပါပဲเนาะအော်ဘယ်ရမှမမြင်ဘူးဆိုတာအဲ့မှာသွားတွေ့ပါတယ်အဲ့တော့ကျွန်တော်တို့ headers ဆိုရင်လည်းအနည်းဆုံး3-4လုံးငငယ်လေးရပါတော့ကျွန်တော်တို့ဖြတ်တန်းရခက်ကအမတန်ဟိုဒီ headers တွေ size တွေရဲ့ပထမဆုံးကွန်ပျူတာဆို 1.44 လောက် warm up to get အလားမျိုးနဲ့ဖြစ်လာအခုဆို 1 TB တွေပါတုံးနေတဲ့အခါမှာတော့ digital artist တွေပြောနေတာကတော့ဒီခက်မှာ digital ခက်မှာတော့အနည်းဆုံး 1 TB ဆိုရင်လည်းနှလုံး3လုံးလောက်ပို့ပြီးတော့ပွားထားကြပါလို့ကျွန်တော်ဆရာအကြံပေးနေပါတယ်ခင်ဗ
ျရောသမွေဆိုတော့ဒါဆိုဖြစ်ပါတယ်ကိုပိုင်ဆိုင်သမျှတချင်းဖိုင်ဓာတ်ပုံဖိုင်အတန်ဖိုင်အားလုံးကိုလုံခြုံစိတ်ချရပါတယ်လို့ဆိုရဲ cloud storage တွေမှာသိမ်းနိုင်နေတဲ့ခေတ်မှာကိုသိမ်းတာတွေအားလုံးမပြောက်ပြက်ပဲတကယ်ရှိနေမှာလားဆိုတာကိုပြန်စဉ်းစားစရာဖြစ်တယ်လို့ကို့မှာ backup copy သိမ်းထားတာကအကောင်းဆုံးဆိုတာကို MySpace ကတက်တည်ပြနေပါတယ်ရှင်